ကတ္တနိုင်ငံဒိုဟာမှာကျင်းပတဲ့အမေရိကန်ပြည်သူနဲ့တာလီဘန်တို့ကြားရင်းချမ်းရေးဆွေးနွေးပွဲမှာတိုးတက်တဲ့လက္ခဏာတွေတွေ့နေရတဲ့အတွက်အာဖဂန်က18နှစ်ကြာစစ်ပွဲအတွက်နိုင်ငံရေးအရာညှိနှိုင်းမှုတွေလုပ်တဲ့အဆင့်ထိချနိုင်နိုင်ပြီလို့တချို့ကမြင်လာနေပြီဖြစ်ပါတယ်။ဆွေးနွေးပွဲကိုတနင်္လာနေ့ကစတင်ခဲ့တာပါ။အမေရိကန်ဖွဲ့ကအာဖဂန်ပြည်နယ်ပေါင်းစည်းဆိုင်ရာအထူးကိုယ်စားလှယ်ဇယ်မင်းခါလီဇက်ကဦးဆောင်ပြီးပါကစ္စတန်နဲ့ကတ္တနိုင်ငံကတန်တမန်တွေနဲ့တက်ရောက်ကြပါတယ်။ဆွေးနွေးပွဲကျင်းပတော့၄ရက်မြောက်ဖြစ်တဲ့ကျော်တဲ့ဒရင်းမှာတော့တိတ်ခဲခဲတဲ့ပြဿနာနှစ်ရက်အတွက်ညှိနှိုင်းမှုတွေမှာနှစ်ဖက်စလုံးကနားလည်မှုရှိတဲ့အနေအထားကိုရောက်လာနေတဲ့အတွက်တိကျတဲ့တိုးတက်မှုတွေရှိနေတယ်လို့ဆွေးနွေးပွဲတာဝန်ရှိသူတွေက VOA ကိုပြောပါတယ်အမေရိကန်ဒါမှမဟုတ်တခြားဗဟိုနိုင်ငံကမှအာဖဂန်မျိုးပေါ်ကလည်းချင်းချောက်မှုတွေလုပ်မှာမဟုတ်ကြောင်းတာလီဘန်တွေဘက်ကအာမခံပေးနေချိန်မှာပဲအာဖဂန်မျိုးပေါ်ကလည်းအမေရိကန်ရဲ့နေတိုးမဟာမိတ်တွေဦးဆောင်တဲ့နိုင်ငံသားတပ်ဖွဲ့တွေရုပ်သိမ်းတဲ့အချိန်ကိုတည်ကျင်ကြောင်းလည်းတာလီဘန်ကပြောပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲကိုပြီးခဲ့တဲ့နိုယာဒီမှာစတင်ခဲ့တာဖြစ်ပြီးအာဖဂန်စစ်ပွဲရဆိုင်စီမဲ့ငြိမ်းချမ်းစွာအဖြေရှာရေးအတွက်နှစ်ဖက်စလုံးဆွေးနွေးပွဲစကောင်းကိုရောက်လာအောင်လှုံ့ဆော်ပေးမယ်လို့ကြက်ကြမင်းတွေကပဲပါကစ္စတန်ကလည်းထပ်လောင်းပြောကြားခဲ့တာပါ။